တနေ့လို့တနေ့စနေ့စဉ်မူဆွဲကနေတဲကောင်ဘက်ကိုကူးပြီးအလွတ်လုဆားရတဲ့မြန်မာပြည်ကယာကနန်းလောက်ရှိတဲ့အလုတ်သမားတွေကတော့မြန်မာပြည်မူဆွဲလောက်ကဂိတ်ဝင်ထွက်ကြေးတွေမတက်နိုင်တာကြောင့်တရားမဝင်အပေါက်တွေကနေသွားရတာပါတရားမဝင်အပေါက်ကနေသွားရတဲ့ကိစ္စနဲ့ပတ်သက်လို့နေ့စဉ်ကျဲကောင်ဘက်ကိုအလုတ်လာလုတ်တဲ့မြန်မာပြည်အလဲပိုင်းကြောက်စဲနယ်ကကိုစုစုသူအလုတ်သမားတယောက်ကပြောပါတယ
်လည်းကြောခိုးဘောက်ကပြောတယ်နေ့တော့ဟာကြမပြီးနိုင်ဘူးပြောတယ်ပြောဝင်ဝင်လို့ရှင်သူကသောလို့တော့900ရိုက်ခဝင်ကားရင်900အဲ900အရင်တော့ဝင်တော့ခုတော့300ဖြစ်သွားသောလို့တော့900အခု300ဝင်တနေ့300ပဲအဲ300သူကဒီထဲမှာ900အိတ်လို့ရပါဘူး900မိဖက်နဲ့ဓာတ်လိုက်ပြန်လဲ300နောက်နေ့ပြန်ဝင်300ထပ်ပြီ
းကိုစိုးလိုပဲကြဲကောင်မျိုးထဲမှာမြန်မာနိုင်ငံကအလုပ်သမားတွေလမ်းတောင်းတွေမှာအလုပ်လာခွန်မဲ့သူကိုထိုင်ဆောင်နေကြတာအခုတလော့နေ့စဉ်အလုပ်သမား300ကျော်ကန်ရှိတယ်လို့သူကပြောပါတယ်မြန်မာနိုင်ငံဘယ်ဒေသတွေကနေလာလွတ်လွတ်ကြတာလဲလို့မေးတဲ့အခါမှာတော့
ညာတော့နမ်မောက်ဘက်ကများတယ်နမ်မောက်ပခုတ်ကူဘက်အောက်ကမိလာဘက်မရှိဘူးပျော်ဝေဘက်ကတော့ပျော်များတယ်အောက်ဘက်မှာပြလောစေဘာလို့မှမရှိဘူးဘက်တလားဒီဘက်ကတော့တိတ်နေလောကတိတ်ဆင်းပြေအောင်ရင်တော့ကတော့လှုပ်စားတော့ကောင်းရောရောက်ခါတော့လွတ်လွတ်ကောင်းဟိုတရားငါမန်ကပိတ်လိုက်တာကုံတရားလည်းမရှိတော့ဘူးကုံတရားမရှိတော့လှုပ်စားရမှာမကောင်
းကိုစုဟာကြောက်စဲနယ်ကပါအခုမူဆယ်မှာအိမ်ငှားနေပြီအဲ့ဒီကနေတစ်ဆင့်နေတင်ကြဲကောင်ဘက်ကိုအလုတ်လာလုတ်တာဖြစ်ပါတယ်။သူကကလေးတယောက်ဖခင်ဖြစ်ပြီးသူတို့မိသားစုစားနေတဲ့စံကျန်းတပီဟာ1300ကျပ်ရှိပါတယ်။အိမ်လာကကလည်းမြန်မာငွေ1000ကျပ်ပေးရတာကြောင့်တနေ့ကိုမြန်မာငွေ3000မရရင်အဆင်မပြေနိုင်ဘူးလို့သူကပြောပါတယ်။သူတယောက်မြန်မာနယ်စပ်မှာအလုတ်လာလုတ်တာနှစ်နှစ်ပြည့်တော့မယ်အခုထိဘာမှမစုမိဘူးလို့လည်းသူကပြောပါတယ်။နောက်ပြီးမနစ်ကသူရောက်စအချိန်တုန်းကနဲ့အခုအချိန်နေလှုပ်လို့ရတာမတူတော့တဲ့အကြောင်းကိုလည်းပြောပြပါတယ်
။လှုပ်လို့ရပြီဆိုရင်တော့သိုးအောင်1900လောက်ရတယ်။ဟုတ်ရင်တော့တရုတ်ငွေတွေပါရင်ရတော့လှုပ်လို့ပါဖြစ်တယ်။အခုကျတော့တရုတ်ကျတော့လဲကုန်ဓမ္မငွေပဲရှင်းကြတယ်။ဘီယလှုပ်သမားနည်းနည်းလေးရှိတယ်။အခုတရားငါမန်အလုတ်ကပါသွားတော့တရားငါမန်လှုပ်သမားတွေလည်းကျော်အောင်နဲ့ဆင်လာအောင်။ကျော်အောင်နဲ့ဆင်လာတော့အလုတ်နဲ့ဟိုကနဲ့မမြတော့လှုပ်သမားနဲ့လှုပ်နေကုန်တယ်လည်းမရှိတလောက်တော့ရှားတယ်။ကာကားရပြန်မှမတင်ရတာ။သိပြီ။အရင်တော့အစီအစိတ်30လောက်ထွက်တယ်။အခု30-35လောက်ပဲထွက်တော့အလောက်ကလည်းမဖြစ်။လောက်ကမဖြစ်တော့တရားငါမန်အလုပ်သမားလည်းချို့ယာယီခန့်တာလူတွေကလည်းခွန်တိုင်ခွန်ဆဲတိုင်ဆင်းတချို့ကကြောက်လည်းထွက်ပလိုက်တာ။တရားငါမန်ရင်တော့ခွဲတန်း4000လောက်ရတယ်။အဲ့တော့ဝင်ကားကတော့4000လောက်ရခုကြတော့1500 2000လောက်ပဲရတော့မစားလောက်ရအောင
်။တရားငါမန်မှာအလုပ်သမားလှုပ်ချင်ရင်လူတယောက်ကိုတရားငါမန်လုတ်သမားယုံမှာမြန်မာငွေ6000ပေးရပါတယ်။တချို့ဆိုရင်လုတ်သမားယုံမှာအလုတ်လုတ်ချင်တာကြောင့်အဲ့ဒီ6000ကိုငွေတိုးချပြီးပေးခဲ့ပေမဲ့အခုတော့အဲ့ဒီယုံအလုတ်ကလည်းဝင်ငွေကမကောင်းတော့ငွေတိုးကမကြည်သေးပဲယုံအလုတ်ကထွက်လာကြတဲ့သူတွေလည်းရှိတယ်လို့လုတ်သမားတွေကပြောပါတယ်။အခုကသူတို့လုံနေရတဲ့အလုတ်တွေကတော့မြေစီထန်း၊ပယံအလုတ်၊ကြောက်သွေးလောင်း၊လန်တူစသဖြင့်အရင်တုန်းကလိုကုန်တင်ကုန်ချတက်တက်မဟုတ်ပဲကြုံရကြပန်းလုံနေရတယ်လို့မြန်မာနိုင်ငံမကွေးတိုင်းအတွင်းက9နှစ်ကျော်ကြာတရုတ်နိုင်ငံကျဲကောင်ဘက်မှာအလုလုနေတဲ့ကိုတင်အောင်စုသူကပြောပါတယ်သူတို့ကိုအလုခိုင်းဖို့လာခေါ်တာဟာတရုတ်လောပန်းတွေအများဆုံးဖြစ်ပြီးမြန်မာလူသမားနဲ့တရုတ်လူသမားလောက်ခရတာချင်းမတူတဲ့အကြောင်းကိုလည်းကိုတင်အောင်ကအခုလိုပြောပါတယ
်ပတ်စံကျတော့သူတရုတ်လောက်တော့ကျွန်တော်ကပတ်စံမရဘူးလေတရုတ်တရားရရင်ကျွန်တော်က1000လောက်ပဲရသူတို့ကနှိမ်တော့ဗမာရဲ့ဒီမှာအလုသမားရများတော့လေအဲဒါကို60လောက်ပဲမြေစီဒီပါကြီးကျတော့ကျွန်တော်တန်နဲ့လောက်ရတယ်တန်ဟို3ချက်ဒီလိုပေါက်ကွမ်းမှာကားကြီးပဲလာချင်းနေဆိုရင်တော့နှစ်ချက်ခွဲအဲ့လိုပဲရတရုတ်ဆိုတော့5ချက်ပုံသေးတယ်သူကသူတရုတ်လို့သမားဆို
မြန်မာနိုင်ငံမှာလွတ်လို့ရတာအဆင်မပြေဖြစ်ပြီးစီးပွားရှာကျင်တာနဲ့တရုတ်နယ်သက်ဘက်ကိုထွက်လာခဲ့တာပါတရုတ်နယ်သက်ဘက်မှာလည်းအလုပ်မဖြစ်တော့တခြားဘာလုပ်ဖို့စဉ်းစားသေးသလဲလို့သောသောကလူသမားကိုစိုးစုသူကိုမေးကြည့်တော့
ဟုတ်တယ်ဘာလို့အမှောင်မသိဘူးကျွန်တော်အဲ့စဉ်းစားနေရပဲဒီတိုင်းကစီးပွားဖို့လည်းမစိုးတက်ဖို့ဘာမှမမကိုလုံနိုင်ရင်တော့စားနေရမှာမလုံနိုင်တဲ့နေဆိုးတဲ့နေတို့တခုခိုင်းမြင်နေဆိုတော့ငတ်ပါဘာအာမခံချက်မလို့ဘာနေဟွာဖြစ်တယ်လေစားဖို့တော့မနေဘူးတနေ့ဆိုတာတနေ့ဝင်ငွေဝင်နိုင်မှာ
တရုတ်မြန်မာနယ်စပ်မှာကုန်တင်ကုန်ချလုတ်လာလုတ်တဲ့သူအများစုဟာနယ်စပ်ဒေသခံတွေတက်ကမဟုတ်ပဲမြန်မာနိုင်ငံအလဲပိုင်းကလူတွေအများဆုံးဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမူဆယ်105မိုင်မှာအလုတ်လုတ်နေတဲ့လူသမားတွေနဲ့တရုတ်နိုင်ငံကျဲကောင်ဘက်ကိုလာလုတ်လုတ်နေတဲ့လူသမားအလုံးပေါင်းလိုက်ရင်လူသမား1000ဝန်းကျင်ကရှိတယ်လို့စောစောကလူသမား2ယောက်ကပြောပါတယ်အခုလိုမြန်မာပြည်အတွင်းပိုင်းကနေနယ်စပ်ဒေသကိုလာရောက်လုတ်ကင်ဆတ်တောက်တဲ့လူဦးရေဟာ1988ခုနှစ်နောက်ပိုင်းနာဖစစ်ဆိုးရလက်ထက်မှာပိုပြီးများပြားလာတယ်လို့နယ်စပ်ဒေသခံတယောက်ကပြောဆိုပါတယ်ခင်ဗျာ